ဆိုရမှာဗမာဝကဘာကစီရေဆိုတာဟာလွတ်လပ်ဆမြန်မာနိုင်ငံသားတွေရဲ့မျှော်မှန်းချက်တစ်ခုဖြစ်ခဲ့ဟန်ရှိပါတယ်နိုင်ငံရေးအသွေးအရောင်မနှောပဲမြန်မာနိုင်ငံသားတိုင်းကျူပန်းစင်းတဲ့တာဝန်တရအဖြစ်ထိုစဉ်ကယူဆခဲ့ကြဟန်ရှိပါတယ်အဲ့ဒီမျှော်မှန်းချက်ကိုထိထိရောက်ရောက်အကောင့်ထဲဖော်ပြနိုင်ခဲ့သူတူကတော့ဥသန့်လို့ဆိုရင်မှားမယ်မဟုတ်ပါဘူး1962ခုနှစ်ကနေ1982ခုနှစ်အထိစနစ်တိုင်းကုလသမဂ္ဂအကြီးမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဥသန့်ကြောင့်ဗမာဆိုတာသိရှိလာခဲ့တဲ့ကဘာသူကဘာသားတွေအများကြီးရှိပါလိမ့်မယ်။ VOA ဝိုင်းတော်သားဟောင်းတူဖြစ်တဲ့ဥခင်မဝင်းဟာចောင်းသားလူငယ်ဘဝကတည်းကဥသန်နဲ့ပုဂ္ဂိုလ်ရေးအရာရင်းနှီးကျွမ်းဝင်ခဲ့သူဖြစ်ပါတယ်။ဥသန်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဖြစ်အရွေးခံရတဲ့အချိန်မှာသူဟာလည်းအမေရိကန်ပြည်ထောင်စုမှာရောက်ရှိနေခဲ့ပါတယ်
။ဒီအချိန်ကကမ္ဘာနိုင်ငံရေးအခြေအနေကိုကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်ဆိုဗီယက်အမေရိကန်ဒီဥသိထားတဲ့အုပ်စုနှစ်စုကနေပြီးတော့စီးရေးတိုက်ပွဲခက်ကိုရောက်လာ哦အဲ့ဒီလိုအုပ်စုကြီးနှစ်ခုကြားတဲ့ကိုမပါဘဲနဲ့ဂျာနီဝါရကိုကျဉ်းသုံးလာတဲ့မြန်မာနိုင်ငံဆိုပြီးတော့ထီးကြီးပေါ်နေတဲ့အချိန်မှာဥလားကျွန်တော်တို့ကုလသမဂ္ဂကိုတာဝန်ရမြန်မာအများအားကိုလည်းအဖြစ်နဲ့ရောက်လာတော့သူကဂျာတဲ့ကနေပြီးတော့ဟိုဆိုအတော့ကိုသိခါရှိတဲ့နေရာမှာရောက်နေတယ်ဘယ်ဘက်မှမလိုက်ဖက်နဲ့မဖြောင်းမြောင်မှန်မှန်သွားတဲ့လမ်းစဉ်ကိုကျင့်သုံးနေတဲ့ပုံကိုယ်ဆိုတာကိုအသီးမှပြုခံခဲ့ရတယ်ပေါ့လေကုလသမဂ္ဂအတွေ့အမှုတွေရဲ့နေရာကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်အနောက်ဘက်ကိုရိမ့်နေပေါ့လေဆိုဗီယက်အုပ်စုကနေဆွဆွဲနေတဲ့ဥမာပထမထရစ်ဗီလီဗျာဒုတိယတာမရှောဆိုတဲ့ပုံကိုယ်ကြီးတွေကိုကြည့်ပြန်ကြည့်လိုက်ရင်လည်းဒီလူတွေလည်းသူတို့ဂုံဒရာနဲ့သူတို့ရှိတဲ့ပုံကိုယ်တွေပါဒါပေမဲ့အဲ့ဒါသူတို့နော်ဦးအဲ့ဒီစကန်ဒီနေးဗီးယန်နိုင်ငံပိုင်းကဆိုတာသူတို့လည်းဂျာနီဝါရာကိုကျဉ်းလုံးခဲ့တဲ့ပုံကိုများပါပဲလေဒါပေမဲ့ဥသန်နဲ့ရှင်လိုက်တဲ့အခါကျတော့မတူသူတို့ကဘလို့ပဲဖြစ်ဖြစ်အနောက်နိုင်ငံသားဒီလောင်ရိပ်ဘက်မှာရောက်နေတယ်ဆိုပြီးတော့ကဘာနေပြီးတော့မြင်လာတော့ဥသန်နဲ့ရှင်လိုက်တဲ့အခါမှာဆိုလို့ရှိရင်ဥသန်ကြီးစီမင်းပေါ်ရောက်လာတယ်လို့ဆိုရမှာပေါ့ဗျာ
။ဒါကတော့မြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါဒမြန်မာနိုင်ငံရဲ့စီးရေးကာလရည်ရွယ်ချက်နဲ့ဆိုင်ပါလိမ့်မယ်ဆိုဥသန်ရဲ့ပုဂ္ဂိုလ်ရေးရာအရင်ချင်းကဘယ်လိုမြင်မိခဲ့ပါလဲ။ဥတုဟာဥသန်နဲ့မိသားစုချင်းခင်မင်းကြီးနီးစွာနေခဲ့ပြီးတဲ့ပုဂ္ဂိုလ်အနေနဲ့ပြောပါဦ
း။ဟုတ်ဒီနေရာမှာတော့ပေါ်လေးသူဟာခင်ဥသန်ကကဘာခေါင်းဆောင်နေနဲ့ဝင်ဆန်းတာကဘာခေါင်းဆောင်နေရဲ့ယုံကြည်စိတ်ချမှုခံရတာတော့ခင်ပြောနေကြတော့မလိုတော့ပါဘူး။ကဘာညဉ့်ညာကြီးလမ်းကြောင်းပဲမှာဆိုလို့ရှိလို့ရှင်သူကဒါအတော့ကိုအားပေးအားမြောက်ပြုတယ်ဆိုတဲ့ပုံကိုအထိအဆင်အထိပေါ့လေကျွန်တော်တို့ဥစ္စာအတိအမှပြုခံရတယ်ဗျာနောက်ဆုံးမှာဆိုလို့ရှိရင်နိုဘယ်ညဉ့်ညာကြီးဆုအတွက်ကိုနာမည်ကြီးနေတာကတော့အတော့ကိုကြားခဲ့တဲ့ပုံကိုပေါ့ဗျာကျွန်တော်တို့မြန်မာတယောက်လူငယ်တယောက်အနေနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဥသံကိုဘယ်လိုမြင်လဲဆိုတော့ဥသံဟာငယ်စဉ်နဲ့ကိုကစားပေကိုလိုက်စားတဲ့ပုံကိုဖြောင်းမြောင်မှန်မှန်ရှိတဲ့ပုံကိုစကားနေပြီးတော့ဟလာစာဝဲဖတ်ကြတယ်ဖတ်တယ်နောက်ပြီးတော့လူကြီးဒီအနေနဲ့ဒါလူကြီးကုံစရနဲ့ပြည်စုံပြီးတော့ပေါ့ဗျာကျွန်တော်တို့လူငယ်တွေကိုဩဝါဒမှန်မှန်ပေးခဲ့တဲ့ပုံကိုအဲ့လိုပဲမြင်ခဲ့တာဟုတ်ဒီမှာចောင်းသားလေးတွေကိုကျွန်တော်တို့မနေ့ကစာရင်းနဲ့သူကဩဝါဒစကားပြောတယ်ဗျာအဲ့ဒီမှာသူဘာပြောသွားလဲဆိုတော့မင်းတို့အမေရိကန်ပြည်ကြီးရောက်လာကြပြီပညာသင်နေရပြီဆိုတော့မင်းတို့ဟာဗမာနိုင်ငံကနေပြီးတော့လွှတ်လိုက်တဲ့လူတော်လေးဆိုတော့ငါတို့ဘာမှယုံမားစရာမရှိပါဘူးတဲ့ဒါပေမဲ့လူကတော်တိုင်းနဲ့မကောင်းဘူးတဲ့လူတော်နဲ့လူကောင်းဆိုတာလူတော်လူကောင်းဖြစ်အောင်လို့ဘယ်လိုကြိုးစားကြပါဆိုပြီးတော့သူဩဝါဒပေးပါတယ်ဗျအဲ့တော့အဲ့ဒီဟာစကားဟာဆိုလို့ရှိရင်တော့ကျွန်တော်အသေးဆွဲကြင်ခဲ့တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ခင်ဗျားသိတဲ့အတိုင်းပေါ့ဗျာအဲ့ဒါကျွန်တော်တို့ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းပြီးနောက်ပိုင်းတဲ့ကောလူတော်ဖို့မလိုဘူးလူကောင်းဖို့လည်းမလိုဘူးငါးနောက်လိုက်ဖို့ပဲလိုတယ်ဆိုတဲ့ခစ်ကနေပြီးတော့လောင်းရီထဲမှာကြီးလာတဲ့လူတွေအတွက်ဆိုတော့အဲ့ဒီကြားထဲကနေပြီးတော့ဟာလူတော်နဲ့လူကောင်းဆိုတာကိုမင်းတို့ဘယ်လိုခွဲလဲဆိုတာလေးကိုသုံးသင်ဆုံးမသွားတာတော့ကျွန်တော်အခုတည်းဒီမမီနေတော့ပေါ့ဗျာ
ဟုတ်ကဲ့ဗိုလ်ချုပ်ကြီးနေဝင်ဆိုလို့ဗိုလ်ချုပ်ကြီးနေဝင်ဟာဥသန်အပေါ်မှာအတော်လေးအမြင်မကြည်မလင်ဘူးလို့ကျွန်တော်ကြားခဲ့ဘူးပါတယ်အဲ့ဒါကဘယ်လိုဖြစ်တယ်ဆိုတာဥသိပါလားခင်ဗျာ
အဲ့ဒါကတော့ဥသန်ကဘယ်လိုဖြစ်တယ်ဆိုတာတဲ့ကိုပဲပေါ့လေဘိုးချုပ်ကြီးနေဝင်းနဲ့
ဥဒံကိုရိုင်းဟာဒီလိုနိုင်ငံကြီးတွေချဲလဲနေပုံကိုသဘောမကျခဲ့ဘူးဆိုတာထင်ရှားပါတယ်။အာဖရိကာတိုက်စီနီဂေါနိုင်ငံမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတရမှာဆိုရင်ဥဒံကအခုလိုပေါ်ပေါ်ထင်ထင်ဝေဖန်ပြောကြခဲ့တာတွေ့ရပါတယ်။
In regard to the first question, I think it is very necessary to bear in mind a fundamental fact. The United Nations will be as strong as its member states wish it to be. In the field of maintaining international peace and security, as you all know, the Security Council has a special responsibility. It was the intention of the founding
fathers that the Security Council must be effective. It was the intention of the founding fathers that the Security Council must be effective. ထိတိယောက်ယောက်ဆောင်ရွက်နိုင်ဖို့ဖြစ်ပါတယ်။အဲ့ဒီလိုဆောင်ရွက်နိုင်ဖို့အတွက်အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကတညီတညွတ်သေးဆောင်ရွက်ကြရမှာဖြစ်ပါတယ်။ဒါဟာမူလရည်ရွယ်ချက်ပါ။အဲ့ဒါကြောင့်ကျွန်တော်တို့အမြင်မှာတော့ဒီလိုအပ်ချက်တွေအတွက်အမြဲတမ်းအဖွဲ့ဝင်တွေဟာဗြိတိန်ရတာဝန်ရှိပါတယ်။ဒီနေရာမှာလုံခြုံရေးကောင်စီဟာလက်ဟင်းမှုရှိနေပါတယ်။အမြဲတမ်းအဖွဲ့
ထိရောက်တဲ့လုံခြုံရေးကောင်စီဖြစ်စေခြင်းရင်နိုင်ငံငယ်တွေကပို့ပြီးတော့တက်တက်ကြွကြနဲ့နိုင်ငံကြီးတွေကိုဖိအားပေးကြဖို့လိုအပ်ပါတယ်စီးတိုက်ပွဲပြင်းထန်နေချိန်မှာတတိယကမ္ဘာစစ်ကြီးဖြစ်လာနေတော့မလားလို့စိုးရိမ်ရလာအောင်တင်းမာမှုပြင်းထန်တဲ့ကျူဘာဒုံမြန်ကိစ္စလို့ကိစ္စမျိုးတွေကိုပြည်လဲအောင်ဟင်းနှိုင်းဖြည့်ရှင်းပြင်းထန်ခဲ့တဲ့ဥဒဏ်ဟာတကယ်တော့မြန်မာကိုကမ္ဘာ computer ထိုက်သူလို့ဆိုရမှာသာဖြစ်ကြောင်းကြောကြရင်ညုံချုပ်ပြစေခင်ဗျာကျေးဇူးတင်ပါတယ်